မိတ်လာမျိုးမှာတာမန်ဇေယောင်ဇေဝယ်အရသားချင်းဖြစ်ခဲ့တဲ့ကိစ္စတရားကနေလူမျိုးရေးအသွင်ဆောင်တဲ့ပြိပက္ခကိုကူးပြောင်းသွားခဲ့ရမှာလူအသေးအပြောက်တော်များများရှိခဲ့ပြီးအင်ဂျီယာနဲ့ချီမီးလောင်ကျွမ်းခဲ့ရပါတယ်။နိုင်ငံတော်သမ္မတရဲ့အမိန့်နဲ့ဒေသတွင်းအရေးပေါ်အခြေအနေကြီးညာပြီးစစ်တပ်ကဝင်ပြီးထိန်းသိမ်းနေရပြီလည်းဖြစ်ပါတယ်။ဒီလိုလူမျိုးရေးပြိပက္ခအသွင်ဆောင်တဲ့အထီးဖြစ်သွားခဲ့ရခြင်းဟာဒေသတွင်းသက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေရဲ့အရေးယူဆောင်ရွက်မှုမှာနှောင့်နှေးကြံ့ကြာခဲ့ခြင်းတွေကြောင့်လည်းအဓိကအကြောင်းရင်းတစ်ရပ်ဖြစ်တယ်လို့ NDF ခေါ်အမျိုးသားဒီမိုကရေစီအင်အားစုပါတီကကြီးညာချက်ထုတ်ပြန်ပါတယ်။ NDF ခေါင်းဆောင်တူဦးဖြစ်တဲ့ဦးခင်မောင်ဆွေကို VOA ကဆက်သွယ်မေးမြန်းထားပါတယ
်။ဒီကခဖြစ်လာတဲ့အခါတိုင်းမှာဖြစ်တဲ့ဒီကပေါ့လေ။တန်းကြီးသားကြီးဖြစ်နေတဲ့ဒီကကြီးပေါ့။အတုံးကိုပြင်းနေဆိုလည်းပြင်းနေပေါ့။အဲ့ဒီမှာကျွန်တော်တို့ပြိတ္တကဖြစ်လာတဲ့အခါမှာတောင်းယူပြီးတော့ပြင်ပြတဲ့ဒီကပုံစံတွေကတိုင်းနေပြင်းနေဆိုတာဖွဲ့တွေပေါ့။တိုင်းနေပြင်းနေဆိုတာဖွဲ့တွေမှာကျွန်တော်တို့ဒီပြိတ္တဖွဲ့ကျွန်တော်တို့ဟိုဟိုအင်အားပေါ့။တိုင်းတိုင်းနဲ့ကျွန်တော်တို့စွမ်းရည်နဲ့လက်နဲ့ကြိယာပေါ့။ဒါရီကကျွန်တော်တို့ပြည့်စုံရှိကိုလေလို့တဲ့ကဒါရီကဖြစ်လာနိုင်ခြေရှိတဲ့ဟာကိုကျိုးပြီးတော့တိပြီးဆိုတဲ့ကြိုင်နဲ့ကျွန်တော်တို့ရင်းမြစ်ကလေးကိုကျွန်တော်တို့ကဒီရှိတဲ့ရင်းမြစ်ကလေးတော့ပဲကျွန်တော်ကွက်ပြီးတော့မချီပဲနဲ့ခြေပြန့်လာတဲ့ခြေပြန့်နိုင်မဲ့လားလာကိုကြည့်ပြီးတော့ဘယ်ကောင်းဆုံးကတားပြီးနိုင်တဲ့ပြင်ဆင်မှုတွေကလည်းလိုအပ်တယ်ဆိုတော့လေဖြစ်တော့ဖို့လူတွေလို့ကျွန်တော်ထောက်ပြချင်တာပါပဲ။နှောင့်နှေးကြံ့ကြာတယ်ဆိုတော့ဒါကိုကျွန်တော်တည့်ရပြောတော့ပါပဲ
။ဘာကြောင့်နှောင့်နှေးကြံ့ကြာမှုတွေဖြစ်နေခဲ့ရတာလဲဆိုတာကိုအမြင်ကိုနည်းနည်းလေးရှင်းပြပါလားခင်ဗျ။
ကျွန်တော်တို့ဒီတန်းဒီမှာကဘုံချုပ်ကြိုင်ရောအချုပ်တဲ့ဟို practice ကနေပြောတင်တလာဦးဒီပေါင်းရတာအရှိတေခဲ့တာဟုတ်တယ်နဲ့ဒီကမှာဘယ်လိုလဲအစိုးရဖွဲ့တွေဖွဲ့တည်ဖြစ်စီအဲခုလိုပဲငွေထဲမှာဘုံဘုံဆန်းမြုံကြည့်ပြီးတော့မလုပ်ဖဲနဲ့ခုလိုပဲငွေထဲမှာအပြည့်ဝတာဝန်ယူပြီးတော့ကရှင်းနိုင်နေတဲ့ဟာမျိုးတွေကိုကန့်ကျင်နိုင်မယ်ဆိုရင်ဒီကျွန်တော်တို့အမိုက်ကသာပြတ်သက်ပြီးမလောက်ဘူးပေါ့ဗျာဘုံဟာဒီဒီဒီထဲမှာဖြစ်တဲ့ကိစ္စတခုဒီထဲမှာဖြစ်ကိစ္စပဲဆိုပြီးတော့ကျွန်တော်တို့ဒီဖန်ထားရုံတော့လည်းမပြည့်နိုင်ဘူးလေ။အဲသူ့ရဲ့ပုံဝင်ကျမရှိနေတယ်သူတို့ရှာမှုသူ့ရဲ့စိတ်ကြီးသဘောထားဖြစ်နေရရှိတဲ့အလားအလာတွေကချက်ချက်တက်ပြီးတော့ကလူမျိုးရေးတပ်ဖွဲ့တွေနေတဲ့အရေးဝင်တွေပဲဖြစ်စီလက်နဲ့ကိုင်းဖြစ်စီစောင့်ချက်ပြီးတော့ကသူ့အကြောင်းမှဖြစ်လာနိုင်အောင်ကြိုတင်ပြီးတော့ကာကွယ်နိုင်မယ်ဆိုရင်သူ့အသက်ကိုယ်အိမ်ဆုံးရှုံးမှုတွေမဖြစ်ဘူးလို့ကျွန်တော်တို့ကပြောချင်တာပေါ့။ဒီနေမှာလည်းဒေါ်ကောင်တိုင်းပါဆိုတော့ကမိမိတို့ရဲ့လူပိုင်ခွင့်တွေအပြည့်အဝယူပြီးတော့ကဆောင်တဲ့လေတပ်ဖွဲ့တွေကအင်အားနဲ့တက်ဖြည့်နေတယ်။ဒီလိုတွေလည်းနဲ့ဒီဝင်လည်းတောင်းဆက်ပြီးတော့ဖြည့်ထားတယ်။ဒါတွေကိုကျွန်တော်ဆူလာပါ
။ဟုတ်ကဲ့မကြသေးခင်ကဖြစ်ခဲ့တဲ့ဒီလေဘရောင်းတောင်းကိစ္စနှိမ်နှင်းမှုမျိုးလို့ပေါ့နော်။ဒါဟိုအင်အားသုံးဖြည့်ရှင်းမှုတွေရှိခဲ့တယ်ဆိုပြီးတော့ဝေဖန်ခံရမှာတွေကိုစိုးရိမ်နေတဲ့အတွက်ကြောင့်မလို့ဒီလိုနှောင့်နှေးမှုတွေဖြစ်နေတယ်လို့ရောမယူဆဘူးလား
။ဘယ်လိုမှလို့တော့ကျွန်တော်တို့ကဆင်ဆူအောင်ပါလို့တော့ဖြည့်နှိမ်မှုရန်ရောအကြည့်ချေသုံးလို့မရဘူးပေါ့ဗျာ။အဲ့ဒါဒီမိုကရေစီဆွေးနွေးတာဖြစ်လာတဲ့အခါမှာဒီဆန္ဒပြကွန်ကြီးတွေရလာတဲ့အခါမှာလူကြီးကကျွန်တော်စဉ်းစားဖို့စဉ်းစားနေပေါ့ဗျာဟိုကြည့်ပြီးတော့ကလည်းကျွန်တော်တို့အပြတ်သားနေနေမယ်ဆိုရင်မဖြစ်တယ်မူလေပြတ်သားနေနေတာမရောက်အောင်ကျူတင်ကောင်းမှုရန်ရောက်လူတွေလို့ကျွန်တော်ကဆိုလိုတာပါအဲ့တော့ဒီမှာဒီစားဥပမာမျိုးမှလည်းပဲခင်ရင်းရတဲ့အခါမှာဒီခိုင်ဥပမာပဲကြည့်ပေါ့ဗျာခင်ရင်းရတဲ့အခါမှာပြည်ပကနေပြီးတော့လူကွေးနဲ့ပတ်သက်တဲ့ကိစ္စတွေကိုဟိုတော်တော်ကြီးကြီးတော့အော်ရတဲ့အခါမှာဒီမှာလည်းတိုင်းတွေတဲ့အခါမှာလူခွေရင်းနဲ့ပဲအဲတော်ကြီးတိုင်းမြင်တာပြတ်မလားသူ့ခွေရင်းကိုပြီးနေတယ်လို့ဆက်ပြီးတော့နိုင်ငံကယူဆနေမလားဆိုတော့ကြောက်ကြမှုတွေကကြီးကောင်းရှိနေတာပေါ့ဗျာအဲ့တော့လည်းပဲကြီးကောင်းချင်းဖြစ်သွားတဲ့ဟာဒီအောက်ခြေအဖွဲ့အစည်းတွေမှာဖြစ်တဲ့ဟာတွေကဘယ်လိုကြောက်ဖြစ်ရလဲဆိုတာမျိုးတွေလေရှင်းမှုလင်းမှုတွေပါလာတော့ကကြင်ကြတွေ့ရတာခက်ခဲကြီးကောင်းရှိနေပါလေ
ဟုတ်ကဲ့ခင်ဗျာအခုဆိုလို့ရှိရင်နိုင်ငံတော်သမ္မတရဲ့အမိန့်နဲ့ဒီဒေတာကိုအရေးပေါ်အခြေအနေကြီးညာပြီးတော့စစ်တပ်ကဝင်ရောက်ဆက်ဖက်ပိုင်ခွင့်ပေးလိုက်ပြီပေါ့နော်အဲ့တော့စစ်တပ်တပ်မတော်အနေနဲ့ဝင်ရောက်ထိန်းသိမ်းမှုတွေလုပ်နေပြီဒီအချက်ပေါ်မှာရောဘယ်လိုမြင်ပါသလဲခင်ဗ
ျပြည်နယ်အစိုးရတွေတိုင်းအစိုးရတွေတောင်းဘယ်လိုလုပ်တဲ့အခါမှာသူအရင်သူအတူအခြေအနေကိုကြည့်ပြီးတော့ကအဲ့ဒီ civil power ကိုတော့နည်းနည်းများပေးတယ်ဒီဒီတပ်ဖက်ကလည်းသူအရင်ဝင်ရောက်ပြီးတော့ထိန်းသိမ်းနေပြီလို့ကျွန်တော်တို့ဆိုလိုတာပါဒါပေမဲ့တပ်ကဝင်ရောက်ထိန်းသိမ်းတာနဲ့ပဲစီအိုကျွေးအောက်ကိုပြန်ရောက်ရမယ်ဆိုတဲ့ဒီခေါင်းလေးမတိခေါ်ပြင်ရှင်ဘူး။ဘာလို့ဆိုတော့ကျွန်တော်တို့ကကျိုးနိခေတ်ကစပြီးတော့ဗာကျွန်တော်အဲ့ဒီဆိုလိုပေါ်လာတဲ့တက်ဖက်ကနေအရက်ဖက်ကိုဝင်ပြီးတော့ကုညီတာမျိုးရှိဆိုအမေရိကန်နိုင်ငံမှာပဲလေကျွန်တော်တို့ဒီလိုအလိုရှိလို့ရှိရင်တိတ်ကစီရင်မနိုင်တဲ့ခါမှာပြောင်းစုဒီတက်ကနေပြီးတော့ဟာတင်းရတင်းရဟာမျိုးကြီးဖြစ်ခဲ့တာကြီးကခေါင်းလေအမိပါပါ။အဲ့တော့ဒီလိုကိစ္စကိုကြုံကြမှုရှိပဲနဲ့ဒါတန်ရင်းကတင်းတင်းမှလာရင်းရှိဖြစ်နေတဲ့ကျွန်တော်နိုင်ငံကြီးအလားအလာကြီးစီးပွားရေးအလားအလာကြီး ကိုဆက်သိနိုင်မယ်လို့ကျွန်တော်တို့ယူဆလို့ဒီအချက်မှလည်းအဲ့ဒီမှာကျွန်တော်ပြောထားတာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျအစောကဥက္ကမောင်စီပြောတဲ့အထက်မှာအမေရိကန်နိုင်ငံမှာလိုအပ်လို့ရှိရင် state ကဒီကမနိုင်တဲ့အခါပြည်ထောင်စုမှာအမေရိကန်ရဲ့တပ်မတော်ကဝင်ထိန်းတယ်ဆိုတဲ့အချက်မျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောချင်ပါတယ်အထူးသဖြင့်ဒီလိုအခြေအနေမျိုးတွေဟာအခုလိုလူထုတွင်ပြိပက္ခတွေကိုဖြည့်ရှင်းတဲ့အခြေအနေမျိုးမဟုတ်ဘဲနဲ့များသောအားဖြင့်တော့ကျွန်တော်လေ့လာသလောက်ကတော့စစ်တပ်ရဲ့ဒါမှမဟုတ်အရန်တပ်ဖွဲ့တွေရဲ့ဝင်ရောက်ပါဝင်မှုဟာအဲဟိုအရေးပေါ်ပေါ့နော်အထူးသဖြင့်တဘာဝဘေးဒဏ်တွေကာကွယ်တဲ့ကိစ္စတွေငလျင်တန်းမုံတိုင်းတန်းကာကွယ်မှုကိစ္စတွေကယ်ဆယ်ရေးကိစ္စတွေမှာဝင်လုပေးတာပဲရှိပါတယ်။ဘာကြောင့်လဲဆိုတော့အများသိကြတဲ့အတိုင်းပဲစစ်တပ်ဆိုတာကစီးနဲ့ကန်းနဲ့ဝိုင်းဝန်းပြီးတော့လှုပ်ဆောင်နိုင်အောင်ဟိုလေးစနစ်တကျလေ့ကျင့်ထားတဲ့ဟိုအဖွဲ့အစည်းဆိုတော့သူတို့ရဲ့ကူညီမှုတွေကလူလူအတွက်ပို့ပြီးတော့ဟိုထိရောက်မှုရှိတဲ့အတွက်ကြောင့်မလို့ဟိုစစ်တပ်အနေနဲ့ဝင်ပါခဲ့ရတယ်ဝင်ပါကြတဲ့သဘောပါတရုတ်နိုင်ငံမှာလည်းတရုတ်ပြည်မှာငလျင်ဖြစ်တော့ဒီလိုပဲပါပါတယ်ဒါပေမဲ့ဒီလိုလူထုအတွင်းပြဿနာလူထုရဲ့အထီးကရုံးတွေကိုနှိမ်နှင်းမှုမှာစစ်တပ်ကပါဝင်နေဆိုတဲ့အစင်လာကိုတော့တော်တော်များများကဟိုစန့်ကျင်ကြတယ်ဆိုတဲ့သဘောကိုတော့ကျွန်တော်တွေ့ရပါတယ်အဲ့တော့ဒီကိစ္စဟာဘာမှပြည်မှာအစင်လာသဘောမျိုးဖြစ်သွားမှာကိုရောမစိုးရိမ်ဘူးလားအဲ
ကျွန်တော်နိုင်ငံမှာအစင်လာသဘောမျိုးဖြစ်လာတာကြားပါပြီအခုကတော်ပြီးတော့ချောင်းရပြီးတော့ကစစ်တပ်လည်းဒါမထိနဲ့တက်နေရွေးနေပဲထိနေဆိုရှင်ဒီဖြစ်နေတဲ့ပြိပက်ကကြာရှည်တော့မှာပေါ့လုံးနိုင်ငံကပြီးတော့အမေရိကန်နိုင်ငံလိုပြည်ထိုင်နိုင်ငံလိုဘုရားဘာနိုင်ငံကြီးလိုပြည်သူ့ပြည်နိုင်ငံကြီးလည်းမဟုတ်သေးဘူးအလုံးရှိအသားကြာနေတဲ့နိုင်ငံလည်းမဟုတ်သေးဘူးအဲ့တော့တက်ရဲ့ပေါင်းရင်ပတ်သက်မှုကအတိုင်းတာတော့ရှိနေကောင်းရှိနေပါလေနိုင်ငံနဲ့တက်မပါဘူးဆိုပြီးတော့တကယ်တည်းကျွန်တော်တို့ကဖိနှိုင်းရတယ်ပဲအမျိုးသားအကျိုးစီးပွားနဲ့ဒါဒီကလုံးကြုံရေးပေါ့အရင်ကကာကွယ်ရေးနဲ့မကပါဘူးစီးပွားရေးဒါကျွန်တော်တို့ရင်ချင်းမှုဒါကျွန်တော်တို့ဒီတော့ဒီရန်ပေါင်းချင်းချင်းပြီးဒါကျွန်တော်တို့ဆူနာမီအစရှိတယ်ဒါမျိုးတွေကဒီလိုဝင်ကန်အောက်ကန်တွေ့ဖို့တဲ့အဲ့လိုကျွန်တော်တို့ဒီရှိနေတဲ့အဖွဲ့အစည်းတွေကျွန်တော်တို့ဟိုကန်တွေကိုပိုပြီးမြန်ဆန်ကြည့်အောင်လို့ကျွန်တော်ယူဆလို့ဟိုနေ့ဖြစ်လာတဲ့အိတ်ဒီဆိုပေါ်ပေါ်အောင်ရှင်ကျွန်တော်တို့ဝင်ရတဲ့အပိုင်းကြီးရှိပါတယ်ဒါကိုဖောက်ပြီးပြောတာပါအဲ့လိုပြေးကြပြီးတော့ကဝင်တယ်ဘုရားနဲ့ကျွန်တော်ပြောနေတာမဟုတ်ဘူး။ဉာဏ်ဆန္ဒပြီးဖို့တည်းလိုအပ်တဲ့အဟောင်းကကျွန်တော်ထောက်ပြနေတာပေါ့။သဘောတော့ဗျာ။အဲ့ဒီမှာကြာကြာကြီးအဲဥယျာဉ်စီနေဖြစ်နေတာကိုကျွန်တော်မကြည့်ချင်ပါဘူး။နောက်ပြီးတော့သူ့အချိန်ခါကြီးမှာတဏှိဒီဝန်တဲ့အခါမှာလည်းပဲပြည်သာကျူးစီးပွားကိုပြည့်စည်နေတာမျိုးတက်လုံလုံကြီးကိုထိပါဝင်တာမျိုးတော့ဖြစ်နေ။လက်ပိုက်ကြည့်နေတဲ့အစားတက်တာပဲဝင်လို့ရမယ်ဆိုလည်းဝင်မစီဖို့ဗျာ။ဒါပေမဲ့တက်ကအုပ်ချုပ်နေတာမျိုးတော့ကျွန်တော်တို့ကန့်ကျင်ပါပါပဲ
။ဟုတ်ကဲ့ခင်ဗျာ။အဲ့ဒါကအာနာပိုင်းဒီအပိုင်းပေါ့နော်။လက်တွေ့အဖြစ်လူထုထဲမှာရောခင်ဗျာအခုကိစ္စကတာမန်အယတ်သူအယတ်သားချင်းချင်းဖြစ်ခဲ့တဲ့ကိစ္စဥပဒေကြောင်းအရဂိုင်းတွဲဖြည့်ရှင်းလိုက်လို့ရှိရင်ဖြစ်မဲ့ကိစ္စကိုဥပဒေကိုကိုယ့်လက်ထက်ကိုဆွဲယူပြီးတော့ဒါအလွန်အကျူးတုံ့ပြန်ကြတဲ့လှုံ့ဆော်ကြတဲ့လူမျိုးရေးပြိပကအသွင်ဆောင်းသွောင်းအောင်လုပ်ကြတဲ့အနေအထားဆိုတော့လူထုရဲ့သဘောထားတွေပြောင်းလဲလာအောင်ရောဥက္ကမောင်စုရဲ့ဇေရိုးရဲ့နိုင်ငံရေးပါတီနိုင်ငံရေးခေါင်းဆောင်တွေအနေနဲ့ဘာတွေများလုပ်ပေးဖို့ဆန္ဒရှိတယ်ခင်ဗျာ
လူရဲ့ mindset တွေတော့ဘယ်တော့ဒီဒီခံရတော့ဖြစ်တယ်လားဒီနိုင်ငံမှာကျွန်တော်တို့ဆက်မှဖြစ်ခဲ့တဲ့ဒီပေါင်းဆောက်ရှင်ကြောင့်ဖြစ်လာခဲ့အပိုင်းမှာဟာကျွန်တော်တို့ကုလတီကျွန်တော်တို့ဒါကိုပြည့်ပြည့်စုံစုံနဲ့ကျွန်တော်တို့အရှင်ပြောင်းကန့်ကွက်နိုင်ရည်မရှိပါဘူးရှိသေးပါဘူးအဲ့တော့နိုင်ငံတကာလည်းလူခွင့်ရေးကိုကြည့်ရမယ်နိုင်ငံသားအခွင့်အရေးတွေပြရမယ်ဆိုတဲ့ဒီလိုဝင်ရောက်ပြောဆိုမှုတွေရှိနေတဲ့အပိုင်းမှာနိုင်ငံတော်အစိုးရပဲဖြစ်ဖြစ်နိုင်ငံရေးပါတီပဲဖြစ်ဖြစ်ဒါတွေကိုကျွန်တော်တို့ကံကြွေပြောဆိုတဲ့အခါမှာဟာကျွန်တော်တို့အများကြီးသတိထားရတဲ့အပိုင်းတွေရှိပါတယ်အဲ့တော့တာမန်ပြည်သူတွေမှာတော့ဒီလိုနိုင်ငံရေးနဲ့ကျွန်တော်တို့ထိဆက်တဲ့အပိုင်းတွေနေတဲ့အခါကျတော့ဟာဒီဒီမျိုးမုန်တိမှုလို့ဘာသာရေးဆိုအောင်ကြည်လာမျိုးလို့ကြည့်ပြီးတော့ကဒါဒီအချင်းမတင်တော်ဘူးငါတို့ကိုချပြီးခင်ရင်တော့ချမှာပဲဆိုတော့ကျွန်တော်တို့ဒီမျိုးတွေစိတ်ဝင်နေတဲ့ဟာကိုကျွန်တော်တို့ဖြည့်ရှင်းလို့ပြောရုံပြအချင်းယူပြီးတော့ကျွန်တော်တို့ကဒါကိုပြင်ရပြရမယ်လေမီဒီယာရဲ့တာဝန်လည်းအများကြီးရှိပါတယ်ဒီနောက်တစ်ခါကျွန်တော်တို့မသိနိုင်တဲ့ကျွန်တော်တို့ဒီ investigation ပေါ့ very investigate လို့လည်းတော့ကျွန်တော်မပြောချင်ပါဘူးဒီစားလဲခန်းခန်းနားလည်းမသိပါဘူးအဲ့တော့တခုပြီးလို့ရှိရင်ပွဲစုအောင်ဝင်ပြီးတော့လုပ်ရှင်တဲ့အားမျိုးတွေရှိကောင်းရှိနိုင်တယ်ဒါလည်းရှင်းလင်းဖို့ကတော့ကျွန်တော်တို့မတတ်နိုင်ဘူးပေါ့ကြာအားလည်းပွဲစီကဘာပြောလို့ပေါ့ဒီ question ယူပြီးတော့ကျူတင်တားကြည့်မယ်ဆိုလို့ရှိရင်ဘလောက်ပဲ investigate လုပ်ရှင်တယ်ဘလောက်ပဲပွဲစုအောင်ဝင်ဆုံးဆော်ခြင်းတွေရှိပင်ရှိပါသေးသာဝရကျွန်တော်အချိန်မီကာဝယ်နိုင်လိမ့်မယ်လို့ယူဆလို့ဒီနောက်နေ့ကြံ့ကြံ့မှုကြောင့်ဟာတယ်အရင်းအမြစ်တစ်ခုဖြစ်တယ်လို့ကျွန်တော်ကဟိုခင်းခင်းချင်းချင်းကျွန်တော်ဝေဖန်ထားတာဖြစ်ပါတယ
်ဒီလူထုရဲ့ဒီစီကန်းနဲ့ဒီဥပဒေပိုင်းကိုလေးစားမှုအပိုင်းမှာဒါကျွန်တော်တို့ရဲ့အမြင်ပေါ့နော်ဟို ဟိုလေ့လာရတဲ့လောက်ကတော့ဟိုတစ်ချိန်တုန်းကဆိုရင်ကျွန်တော်တို့ចောင်းအကြောင်းနေမှာတော့ဒီចောင်းအကြောင်းចောင်းမှာအမတန်စီကန်းကြီးကြီးတဲ့ចောင်းအုပ်ကြီးတယောက်နဲ့နေခဲ့ရဘူးပါတယ်အကြောင်းကြီးကစီကန်းကြီးတဲ့အပြင်ကျိန်လုံးနဲ့လည်းရိုက်တတ်တယ်ခင်ဗျအဲ့ဒီခါကျတော့တောင်းတောင်းစီကန်းဆိုတာကျွန်တော်တို့ကဟိုစီကန်းအနေနဲ့သဘောထားအမြင်နဲ့ကြောက်ဟိုလိုက်နာတာမဟုတ်ဘဲねကျိန်လုံးကိုကြောက်တဲ့သဘောမျိုးပဲဖြစ်နေအောင်အဲ့တော့အခုဗမာပြည်မှာဆိုလို့ရှိရင်လည်းလူမှုအနေနဲ့ကဥပဒေစိုးမိုးရေးနဲ့ဥပဒေကိုလေးစားရေးဆိုတာတဲ့အဲစစ်တပ်ရဲ့ကင်တွယ်မှုကိုကြောက်လို့ငြိမ်နေကြမယ်ဆိုတဲ့သဘောမျိုးပဲဖြစ်မသွားနိုင်ဘူးလား
ဟုတ်ကဲ့ဗျဟိုတရားဥပဒေစိုးမိုးရေးဆိုတာတကယ်တော့တရားစီရင်ရေးကတိုင်းတည်းကိစ္စဖြစ်ပါတယ်။ဒီနေ့ဒီကားရေးဆိုတာကအုပ်ချုပ်ရေးပိုင်းအတိုင်းဖြစ်ပါတယ်။အဲတော့တရားစီရင်ရေးပိုင်းကနေတရားဥပဒေစိုးမိုးရေးဆိုတာကတော့တရားရုံးအချင်းချင်းကနေဆိုမှန်မှန်ကန်ကန်တိုင်းတည်းဖြစ်ရှိတဲ့အပိုင်းကိုဆိုလိုတာဖြစ်ပါတယ်ဗျာ။နိုင်ငံမှာတော့ဗျာဒီပေါင်းရောက်တာဖိနှိပ်ခံနေရတဲ့အခါကျလူလူတွေကမတရားတာမြင်လို့ရှိရင်ခုထပြီးတော့ပြောချင်တဲ့အခါကျဒီနေ့မှာအပြည့်အစုံဖြစ်နေပါတယ်။ဘယ်လိုကိစ္စလို့ပေါ့ဗျာ။ဖြစ်နေတဲ့အခါကိုနိုင်ငံအစိုးရဆိုတော့အာဒီလူ့အဖွဲ့အစည်းအတော်ကောင်ငွေငွေပါတီအတော်ကောင်ခိရရောမကလေးနိုင်ငံရဲ့အခါမှာသူတို့ဒီနေ့မှာဒီနေ့ချက်တင်တာရှိနေရတယ်ခိရရအခုခါမှာဖြစ်အံတော့ခါဆောင်လာနေတဲ့အနေထားတခုပေါ်လာတဲ့အခါမှာကြောက်ဒီအချိန်မျိုးရောက်လာတာပါအဲ့ဒါတော့ဖြစ်ရင်တရားဥပဒေစိုးမိုးရေးဆိုပြီးတရားရုံးတွေကကင်တွယ်လို့မရပါဘူးအဲတရားရဲဒီကားကြီးဆိုတဲ့ကျွန်တော်တို့ဒီအုပ်ချုပ်ရေးအာဏာကတည်းကတရားစင်တဲ့တော်ကောင်တမစင်တဲ့တော်ကောင်ကံကြေပြီးတော့ညီဝတ်တော့လုပ်နိုင်ပါသားရင်ပထမအဆင့်ကိုကျွန်တော်လုံရောက်မှာဖြစ်ပါလေ။ဒုတိယအဆင့်ကတော့ခုနပြောခဲ့တဲ့ဒီ instigate လုပ်တဲ့ဒီပုံစံဆိုအောင်လုပ်ချင်တဲ့အပိုင်းအစတွေရှိရင်လည်းတရားစီအာဏာနဲ့တရားဥပဒေစိုးမိုးအောင်ဒီမှန်မှန်ကန်ကန်တရားရုံးတွေကကန့်တွဲရမယ်။မှန်မှန်ကန်ကန်ဖန်တီးချက်တော်မှုတွေရတယ်မှန်မှန်ကန်ကန်လူကိုရှာပြီးတော့မှုရပြီးတော့ဆိုတာမဟုတ်ဘဲနဲ့တကယ်တရားခံတွေကိုရှာပြီးတော့ရုံးတင်နေအောင်လုပ်ဖို့ရှိရင်တရားဥပဒေစိုးမိုးအောက်ကိုကြောက်ရမှာပဲ။အဲ့ဒီအချက်ကတော့တရားဥပဒေစိုးမိုးရေးကိုပြည်တွင်လိုက်လာဖို့ဆိုတာကတော့ကျွန်တော်တို့တိုင်းပြည်မှာတော်တော်ကိုခက်နေရတယ်အချင်းချင်းအချင်းချင်းကတရားဥပဒေစိုးမိုးရေးဘောင်အပြင်ကိုရောက်နေတဲ့အခါကျတော့တရားရေးကိုကျွန်တော်တို့ပြန်လည်ပြင်ဆင်ဖို့ဆိုတာဆယ်စုနှစ်စုလောက်တော့တွားအောင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့အခုလက်ရှိဖြစ်သွားခဲ့တဲ့ဖြစ်နေခဲ့တဲ့အခြေအနေတွေကိုကြည့်ရမယ်ဆိုလို့ရှိရင်တော့နိုင်ငံတကာအလဲမှာမြန်မာပြည်မှာဖြစ်တဲ့ကိစ္စပြောရမယ်ဆိုရင်တော့တော်တော်လေးရှက်စရာကောင်းတဲ့အနေအထားပေါ့နော်လူမျိုးရေးမုံတီးမှုအခြေခံနဲ့တယောက်နဲ့တယောက်တပ်ဖြတ်တဲ့အဆင့်အိမ်နေမိရှို့တဲ့အဆင့်တွေကိုရောက်နေကြရတယ်ဆိုတာဟာတော်ဗုဒ္ဓဘာသာအများစုနေတဲ့နိုင်ငံတစ်ခုအနေနဲ့ဒီလိုလားဆိုပြီးလက်ညှိုးထိုးပြီးတော့မေးစရာပြောစရာအနေအထားမျိုးရောက်နေပါတယ်လူမျိုးရေးမုံတီးမှုဒီဆိုတာလူလူကြားထဲမှာရှိနေတယ်ဆိုတာညင်းလို့မရတဲ့အချက်ပေါ့နော်အဲ့တော့ဒီကိစ္စတွေကိုပပျောက်သွားအောင်အဓိကလှုပ်ဆောင်ရမယ့်အချက်ကလေးကိုပဲအတူချုံးပြီးတစ်ချက်လောက်ပြန်ပြောပြပေးပါလားခင်ဗျာ
ဒီလိုမျိုးမျိုးစကားကကျွန်တော်ကဒီလိုမျိုးမုန်းရမယ်ဆိုဆိုရဲခက်ခက်နဲ့သွားနေတာဆိုတာမဟုတ်ပါဘူးဖြစ်ခဲ့တဲ့ကျူတိခဲ့တဲ့ဒီ incident တွေပေါ့ဒါမှဖြစ်လာတဲ့ဒီကာယကံရှင်နေတဲ့ကာယကံရှင်နေပြောစုံနဲ့စုကဖြစ်လာတာစတာတဲ့ဣစ္ဆာတွေကနေထွက်လာတဲ့ဒီဇာတွေကစိတ်ခံစားမှုတွေကဒီလိုဇာတွေမှာပြန့်နှံ့နေတယ်ပြန့်နှံ့နေတဲ့ဒီစိတ်ထဲမှာရှိနေတဲ့ခံပြင်းမှုတွေကိုကျွန်တော်ကဒီလိုမျိုးမုန်းတိမှုကိုကျွန်တော်သုံးဆုံးသွားတာပါအမှန်တော့ဖြစ်ခဲ့ငါဒီတဏ္ဍတရားမှာတဲ့အာကျွန်တော်တို့ရန်ကုန်မှာဒီခိုင်မှာဖြစ်ခဲ့တဲ့ဒီလိုစိတ်ထဲမှာရှိနေတဲ့ခံပြင်းမှုတွေကဟိုကျွန်တော်တို့ဖြေသိနေအောင်ဘာသာပိုင်းတွေကရောနိုင်ငံရေးပါတီတွေကရောဆရာအဖွဲ့အစည်းတွေကလူမျိုးအဖွဲ့အစည်းတွေကရောပြီးမြောက်အောင်မလုပ်နဲ့ဆောင်နိုင်သေးပါဘူးချေယူအောင်ပါဒါရမကပြင်ပကနေပြီးနိုင်ငံတကာကနေပြီးဒီကိစ္စတွေကိုလည်းအပြည့်အစုံလာပြီးတော့ဟိုကလုပ်ပြပါဒီကလုပ်ပြပါဥပဒေတင်ပြပါဒါတို့ပြောနေတဲ့ကိစ္စတွေကလည်းပဲဟိုတိုင်းရင်းသားအမြင်ကြီးကြီးနိုင်ငံသားအမြင်ပဲကြီးကြီးအချုပ်ချာအာဏာပုံရရပဲကြီးကြီးဒါကခံစားနေကြရတယ်တစ်ခံစားချက်တွေကိုပို့ပြီးတော့ပြင်ထန်အောင်စွပေးသူဖြစ်နေတဲ့အခါမှာဖက်ပေါက်ရှိတဲ့အခါမှာပေါ်လာတဲ့အကြောင်းတော့ဒါလူမျိုးတွေမုန်းတိမှုလို့ပြောလဲတွန်းလိုက်တာပါတကယ်တော့တစ်ချင်းခံစားမှုတွေဖြစ်နေပါတယ်တစ်ခံစားမှုတွေကိုဖြေပြေးနေအောင်နှစ်ဖက်သုံးဖြစ်နေတဲ့လူတွေရဲ့ကျွန်တော်တို့ရေဒီယိုပေါ့တောင်းမှုစွာကြည်ကြံအားထုတ်ပြီးတော့ကဒီရင်ဒီဆောက်ဒီရင်မှာပဲကျေးဇူးတင်ရှင်းသွားနိုင်လိမ့်မယ်ဆိုရင်တော့အဆုံးတစ်နေ့မှာတော့အဆင်ပြေသွားလိမ့်မယ်လို့ထင်ပါတယ်။ထောင်ရအဆင်ပြေဖို့ဆိုတော့ဆယ်စုနှစ်တစုမကကြာဖို့အကြောင်းရှိပါတယ
်။ NDF ကအမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့ခေါင်းဆောင်တူဖြစ်တဲ့ဦးခင်မောင်ဆွေကိုဆက်သွယ်မေးမြန်းထားတာပါ။ကျွန်တော်တန်းလွင်ထားပါခင်ဗျာ။